ADB အရှဖွံ့ဖြိုးရေးဘဏ်ဟာရန်ကုန်မှာရုံးခွဲဖွင့်ပြီးနေပြည်တော်မှာလည်းကိုယ်စားလှယ်ထားလိုက်မယ်လို့သိရပါတယ်။ ADB ဒုဥက္ကဋ္ဌစတီဖန်ဂရက်ဇွန်လနောက်ပိုင်းနေပြည်တော်ကိုတွားပြည့်တဲ့နောက်ပိုင်းမှာဖြစ်ပေါ်လာတဲ့တိုးတက်မှုတစ်ခုပါပဲ။ ADB ထိတ်တန့်အရာရအနေနဲ့25နှစ်မှာပထမဆုံးအကြိမ်မြန်မာပြည်ကိုတွားတာဖြစ်လို့ထူးခြားတယ်လို့ပြောနိုင်ပါတယ်။မြန်မာနိုင်ငံဟာ ADB အဖွဲ့ဝင်ဖြစ်တာအနည်း40ရှိပြီဖြစ်ပေမဲ့တိုက်ရိုက်ငွေချေးမှုရပ်ဆိုင်ခဲ့တာ24နှစ်ရှိပါပြီ။ဒါပေမဲ့အခွင့်အရာတုံးချေးယူခဲ့ပြီးပြန်မဆက်ရသေးတဲ့အကျွေးကဒေါ်လာတန်း930ရှိပါတယ်။အာရှဖွံ့ဖြိုးရေးဘဏ်နဲ့အပြည့်အဝပြန်လည်ဆက်သွယ်လို့ကြောင့်သမရဦးသိန်းစိန်ကပြောတဲ့အတွက်ဗမာအစိုးရကိုငွေချေးနိုင်မှုအတက်နိုင်ဆုံးကြိုးစားနေတယ်လို့ ADB ဒုဥက္ကဋ္ဌကဆိုပါတယ်။ဦးသိန်းစိန်အစိုးရကိုငွေချေးအကူအညီပေးဖို့အတွက်အရင်မဆလာစီအစိုးရလက်ထက်ကချေးထားတဲ့ဒေါ်လာတန်း900ကျော်ကိစ္စကိုအရင်ဆုံးဖြေရှင်းဖို့လိုပါတယ်။ကမ္ဘာပံအကျွေးကလည်းဒေါ်လာတန်း300ကျော်ရှိပါတယ်။ဒါလို့ပေးဆက်ရမယ့်အကျွေးကိုဗမာအစိုးရဘက်ကအတိအမှတ်ပြုလာတာဟာတိုးတက်မှုတစ်ခုဖြစ်တယ်လို့ ADB ဒုဥက္ကဋ္ဌစတီဖန်ဂရက်ကယူဆပါတယ်
။ဗမာအစိုးရမှာဓာတ်ငွေဒေါ်လာတန်ပေါင်း1000ကျော်ရှိပါတယ်။ဒါကြောင့် ADB ရဲ့အကျွေးဒေါ်လာတန်း900ကိုရောကမ္ဘာပံအကျွေးဒေါ်လာတန်း300ကျော်ကိုပါဆက်နိုင်ပါတယ်။တထောင်ရှိရဲ့အထက်ကအကျွေးဆက်ဖို့1300မယ်သဘောဖြစ်ပါတယ်။ဒီလိုမှမလုပ်ချင်ဘူးဆိုရင်အကျွေးဆက်ဖို့အတွက်အလှူရှင်ရံပုံငွေတီထောင်နိုင်ပါတယ်။ကို့အကျွေးကိုသူများကိုဆက်ခိုင်းတဲ့နည်းဖြစ်လို့ကြံ့ကြာရှုပ်ထွေးနိုင်ပါတယ်။အခုတော့အကျွေးဆက်နိုင်တဲ့နည်းလမ်းတွေကို ADB နဲ့ကမ္ဘာပံကဆွေးနွေးနေကြောင်းသိရပါတယ်။အကျွေးမဆက်ဘဲအဆက်ပြတ်သွားပြီးမှပြန်လည်ချီးငှားဖို့စီစဉ်တာဟာအနည်းဆုံးတစ်နှစ်လောက်အချိန်ယူရပါတယ်။အခုတော့အမေရိကန်သမ္မတရွေးကောက်ပွဲစီယုံရေးဆင်းတဲ့အချိန်ဖြစ်နေလို့ပိုပြီးကြံ့ကြာနိုင်ပါတယ်
။ ADB မှာအစုရှယ်ယာရှင်နိုင်ငံ60ကျော်ရှိတဲ့အနေနဲ့အမေရိကန်နဲ့ဂျပန်ဟာအစုရှယ်ယာအများဆုံးပိုင်ဆိုင်ကြတဲ့အတွက်ဩဇာအရှိဆုံးဖြစ်ကြပါတယ်။စီးပွားရေးဖွံ့ဖြိုးတိုးတက်ရင် ADB အဖွဲ့ဝင်ဖြစ်နိုင်တာမို့အနောက်ဥရောပနိုင်ငံတွေလည်းပါဝင်လာကြပါတယ်။ဝင်ရင်းထဲတဲ့အပေါ်မှာမူတည်ပြီးမဲပေးနိုင်ခွင့်ရှိတာကြောင့်ဂျပန်နဲ့အမေရိကန်မှာမဲအများဆုံးရှိပါတယ်။သူတို့သဘောမတူရင်ဘယ်သူကိုမှ ADB ကငွေထုတ်ချလို့မရပါဘူး ADB ရဲ့စီမံကိန်းတွေမှာမြန်မာပါဝင်ပေမဲ့ငွေမချေးနိုင်ပါဘူး ADB ရဲ့စီမံကိန်းတွေထဲမှာမဟာမဲခေါင်ဖွံ့ဖြိုးရေးစီမံကိန်းဟာထင်ရှားပါတယ်ယူနမ်မြန်မာလာအိုထိုင်းကမ္ဘောဒီးယားဗီယက်နမ်စတဲ့မဲခေါင်မြင့်နယ်ထိတွေ့တဲ့6နိုင်ငံတိုးတက်ဖွံ့ဖြိုးရေးစီမံကိန်းကို ADB က1992မှာစတင်အကောင်အထည်ပေါ်ပါတယ်မဟာမဲခေါင်စီမံကိန်းကြောင့်ဒေသခံတိုင်းရင်းသားတွေနစ်နာဆုံးရှုံးတာမျိုးတွေရှိနေပါလေ
။မဲခေါင်6နိုင်ငံဟာတည်ထောင်အဖွဲ့အစည်းတည်ထောင်တာမဟုတ်ဘဲစီမံကိန်းချပြီးတစ်ဆင့်ပြီးတစ်ဆင့် ADB ရဲ့အကူအညီနဲ့ပူးတွဲဆောင်ရွက်နေတာဖြစ်ပါတယ်။ဒီအထဲမှာ6နိုင်ငံဆက်သွယ်တဲ့အဝေးပြေးလမ်းမတွေတည်ဆောက်ရေးလည်းပါဝင်ပါတယ်။အစ်စ်မီအဝေးပြေးလမ်းဟာဒေါ်လာတန်ပေါင်းများစွာကုန်ကြပါတယ်။ဒီစီမံကိန်းမှာအာရှဖွံ့ဖြိုးရေးဘဏ်နဲ့ကမ္ဘာပံကငွေထုတ်ချေးပေမဲ့ဒီအထက်ဒဏ်ခတ်အရေးယူခံနေရတဲ့မြန်မာမပါပါဘူး။ဒါကြောင့်အာရှအဝေးပြေးလမ်းမစီမံကိန်းဟာမြန်မာပြည်မှာရပ်တန့်နေပါတယ်။မဲခေါင်ဒေသအဝေးပြေးလမ်းတွေကိုဒေသခံ6နိုင်ငံပိုင်ဆိုင်တာဖြစ်လို့6နိုင်ငံစလုံးကိုငွေကြေးထောက်ပံ့တဲ့လို့ဗမာစစ်အစိုးရကစောရကတက်လီရှိပါတယ်။မြန်မာကိုတရုတ်ထိုင်းနဲ့အိန္ဒိယနိုင်ငံကသာအကူအညီပေးနေပါတယ်။
အာရှအဝေးပြေးလမ်းမစီမံကိန်းမှာ ADB ကတိုက်ရိုက်ငွေချေးလို့မရတဲ့အတွက်ပုဂ္ဂလိကတွေနဲ့အစိုးရအရာရန်တွေကိုဈေးအကုန်ကျခံပြီးအစည်းအဝေးတက်ခိုင်းပါတယ် ADB အစည်းအဝေးတက်တဲ့ဗမာအစိုးရကိုယ်စားလှယ်ထဲမှာမွေးရစင်းနဲ့ဘန်လုံကားမှာနာမည်ကြီးတဲ့ဦးအိုက်ထွန်းနဲ့ဦးကျော်ဝင်းဆိုသူတွေလည်းပါဝင်ခဲ့ပူးပါတယ်ဗမာစီအစိုးရကို ADB ကတိုက်ရိုက်ငွေချေးတာမျိုးမလုပ်ပေမဲ့အသက်ပညာပိုင်းဆိုင်ရာအကူအညီပေးပါတယ်1968နှစ်ကနောက်ထောင်၁၇နှစ်ကုန်အထိအနှစ်43နှစ်အတွင်းစီမံကိန်း23ခုမှာဒေါ်လာ2ပန်းအကုန်ခံပြီး ADB ကအတက်ပညာပိုင်းမှာအကူအညီပေးခဲ့ပါတယ်။ထိုင်းတရုတ်ပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တွေနဲ့အပေးအယူလုပ်ပြီးကရင်နဲ့မွန်ပြည်နယ်မှာရင်းနှီးမြှုပ်နှံနိုင်အောင် ADB ခေါ်အာရှဖွံ့ဖြိုးရေးဘဏ်ကဆောင်ရွက်ပေးတာဖြစ်ပါတယ်။ ADB ထောက်ခံအားပေးနေတဲ့မဟာမဲခေါင်စီမံကိန်းမှာလမ်းဖောက်ရေကာတာစောက်တာတွေပါဝင်ပြီးတိုင်းဒါပရိပက္ခဖြစ်ပွားရာဒေသမှာအကောင့်တွေပေါ်လာမှုဒေသခံတွေကိုမထိခိုက်ဖို့အလွန်အရေးကြီးကြောင်းလူ့အခွင့်အရေးအဖွဲ့တွေကသတိပေးနှိုးဆော်နေကြပါတယ်ခင်ဗျာ။